ငှက်ဖျားရောဂါကုသတဲ့ကလိုရိုကွင်းနဲ့ဟိုက်ဒရိုဆီကလိုရိုကွင်းဆေးတွေဟာကိုဗစ် -19 ရောဂါကုသရေးဓာတ်မဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရကမ္ဘာလုံးဆိုင်ရာလေ့လာမှုကြီးမှာဗြိတိန်ဆေးရုံတွေကကျန်းမာရေးလုပ်သားတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။ Oxford တက္ကသိုလ်ဦးဆောင်တဲ့ဒီလေ့လာမှုကိုချက်သပရင်းတွေကစတင်လိုက်တာဖြစ်ပြီးဥရောပ၊အာဖရိက၊အာရှနဲ့တောင်အမေရိကကဒီရောဂါကုသရေးမှာပါဝင်နေတဲ့ကျန်းမာရေးလုပ်သား၄သန်းကျော်နဲ့ဆန့်သက်စစ်ဆေးမှာဖြစ်ပါတယ်။COVID-19 အခုဆက်မခံရတဲ့ကျန်းမာရေးလုပ်သားတိုင်း cough cough လို့ခေါ်တဲ့ဒီလေ့လာမှုမှာပါဝင်နိုင်ပါတယ်။ဗြိတိန်နိုင်ငံကလုပ်သားတွေကို hydroxychloroquine ဓာတ်မဟုတ်လူကျန်းမာရေးမထိခိုက်စေတဲ့ဆေးသုံးလာပြီးပြီးအာရှတိုက်သားတွေကိုတော့ chloroquine ဓာတ်မဟုတ်လူကျန်းမာရေးကိုမထိခိုက်စေတဲ့ဆေးနဲ့ဆန့်သက်လေ့လာမှာဖြစ်ပါတယ်။ဒီငှက်ဖျားဆေးကအသုံးတည့်တယ်လို့ April သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ပြောခဲ့ရတာကနေဒီဆေးပေါ်မှာစိတ်ဝင်စားလာကြတာဖြစ်ပါတယ်။ဒါပေမဲ့လည်း American အစားအသောက်နဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲရေးဌာန FDA ကဒီဆေးကို COVID-19 လူနာတွေကုသရမှာအကန့်အသတ်နဲ့ပဲခွင့်ပြုထားပြီးဒီဆေးကနှလုံးကုန်မမှန်တဲ့ပြဿနာဖြစ်လာနိုင်တဲ့အန္တရာယ်ကြောင့်ဆေးရုံဆေးကမ်းမှာမဟုတ်ရင်သုံးခွင့်မပေးပါဘူး။ဒီ cough cough ဆန့်သက်မှုကိုထိုင်းနိုင်ငံဘန်ကောက်မဟီရောတက္ကသိုလ် Oxford အပူပိုင်းဆေးသုတေသနဌာနကလည်းပါဝင်ဆောင်ရွက်နေတာပါ။